မြန်မာနိုင်ငံရဲ့အချက်အလက်တွေဟာအင်ဒိုနီးရှားနိုင်ငံအတွက်စိုးရိမ်စရာကိစ္စတစ်ခုဖြစ်နေဆက်ပြီးတော့ရှိနေဆဲဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့ပဲပြောလိုက်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကိုင်ပဋိပက္ခတွေကိုဖြေရှင်းမှုရည်ရွယ်ပြီးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲပေါ်နိုင်အောင်လို့တက်ဆိုင်တဲ့သူတွေနဲ့165ကြိမ်ထပ်မင်းဆွေးနွေးခဲ့ပါတယ်လို့နိုင်ငံပိုင်အန်တရာမှာဖော်ပြပါတယ်အင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးလုပ်ငန်းတွေဟာဒေတာတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းမှာအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်ဆိုတော့ကိုလွန်ခဲ့တဲ့10စုနှစ်တည်းအတွင်းမှာလည်းပြသနိုင်ခဲ့ကြောင်း2024ခုနှစ်နှစ်သစ်သတင်းစာရှင်းလင်းပွဲဖြစ်နေအင်ဒိုနီးရှားနိုင်ငံသားရေးမူဝါဒတွေကိုအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်ကနိုင်ငံသားရေးဝန်ကြီးဌာနမှာပြောဆိုရမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးနဲ့တည်ငြိမ်ရေးဟာရိုဟင်ညာအရေးကိုဖြေရှင်းရမှာအခရာကျပါတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒါမှသာရိုဟင်ညာတွေဂုံတိုက်ခါရှိရှိနဲ့သူတို့နေရရင်းကိုပြန်နိုင်လိမ့်မယ်လို့လည်းပြောဆိုခဲ့တာပါအင်ဒိုနီးရှားနိုင်ငံဟာမကြသေးခင်လတွေကနေစပြီးရာနဲ့ချီတဲ့ရိုဟင်ညာတွေရေချောင်းကနေရောက်လာတဲ့ပြဿနာတွေနဲ့လည်းရင်ဆိုင်နေရပါတယ်ရိုဟင်ညာတွေဇက်တိုက်ဆိုတယ်လို့ရေချောင်းကနေရောက်လာနေတဲ့အပေါ်ဒေသခံတွေကြားမှာလည်းကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်ရှင်